Yadahu shimmat wa miyat atlokku Kodhi kodhi kuya sikdhanya Kudu zame dhichan pancha dhyanma Tadam tadane Dutha shimmat wa miyat naibu Shilswa ku sikdhanya Kudna ne achayne Dutha yubyen dhira အဲ့ဒီရတဲ့ယောဂီများကပေါ်ရသင်္ချာရမှာရှိပါတယ်။နာဒီဝမှာအာယုန်ကြီးရနေတဲ့ယောဂီများကလည်းနာဒီဝမှာအာယုန်ယူပြီးတော့ပေါ်ရခန္ဓာတည်းရဲ့သဘောအမှန်ကိုကြည့်တတ်အောင်လို့ရှိဝမှာပါ။ရင်ပမာလာကြတဲ့ယောဂီများလည်းပင်အလေးအကျင့်ရလို့သဘောပေါ်မှာဉာဏ်ရောက်နိုင်အောင်တရားရှုတဲ့အခါရှုတာနဲ့ရှုတာတွဲပါစေ။မိမိတို့တရားရှုမှပွားများတဲ့အခါမှာနာတိဝအာယုန်လေးကိုယူရတဲ့ယောဂီတိုင်းကလေရှုသွင်းလိုက်လေရှုထုတ်လိုက်ဆိုတဲ့အသက်ရှုသွင်းမှုကိုရှုထုတ်မှုကိုအသက်ရှင်ရက်ကြီးကိုအရင်အသက်ရှုရခြင်းလို့ဆိုပါတယ်။အဲ့ဒီအသက်ရှုရဲ့ရုပ်ကိုအမြဲတမ်းတလဲချက်တတိပြုပြုမပြုပြုလက်ပြရရာဒီဖြစ်လို့အမြဲတမ်းချင်ရှားတဲ့အာယုံဖြစ်ပါလေ။အဲ့ဒီအမြဲတမ်းချင်ရှားတဲ့အာယုံကိုမူလကမ္မထအနေနဲ့ယူရတာပါတရားရှိတဲ့နေရာမှာမလွဲအောင်လို့ရှူတာရဲ့ရှူတာရဲ့ဝက်စီရှူတာကမိမိသက်ရှူတယ်ဆိုရင်လေကိုရှူသွင်းရတယ်အသက်ရှူထုတ်တယ်ဆိုရင်လေကိုရှူထုတ်ပါတယ်ဒါမျိုးရင်မိမိတို့ရှုရဲဆိုတာဘာလို့ခြံလဲနေတော့လေးကိုရှုသွင်းရှုထုတ်လို့ရပြီဒီအတက်ရှုရာကြီးကိုလိုက်ပြီးတော့ဝင်လေထွက်လေကိုရှုလို့ပြောလိုက်တဲ့အခါမှာရှုသွင်းတဲ့လေးရှုထုတ်တဲ့လေးဒါကိုပဲလိုက်ပြီးတော့မတိတိအောင်ကြည့်ကြတဲ့ပုံစံလေးဟာအလုံးမြတ်ကြပါလေဝင်လေထွက်လေကိုရွတ်ဆိုခြင်းနဲ့အချိန်ကုန်တာလေးလည်းရကြပါလေ။ရှူရာလောက်ဆိုပဲအလေးထားတဲ့ပုံ။ရှူရာကိုပဲလက်ရှိတဲ့အခါမှာမတိရသိရအောင်ရှူတဲ့အတွက်ကြောင့်မလို့မောလာရင်ပင်မလာရင်ကြက်လိုလိုဖြစ်လာရင်အသက်ရှင်မဝလိုလိုဖြစ်လာရင်ပင်တန်းနေတရားရှုတဲ့ဆိုတာနည်းစဲတာမှမဟုတ်တာသက်တောင့်သက်တမ်းနဲ့သိနိုင်ရမယ်အရေးပါအားလုံးရင်ပင်တဲ့မောပန်းနေရတာလေလို့ဆက်ဖြစ်လိုက်တော့ရှူတဲ့ဟာကိုလိုက်နေကြပြီရှူတယ်ဆိုတာကလေကိုရှူနေတာနော်ရှူထုတ်ပြန်တော့လည်းလေကိုရှူထုတ်နေတာအဲ့ဒါကိုမသိတဲ့အခါမှာလေအစအဆုံးမှကိုလည်းတိုက်ပြန်နေမသိရသိရအောင်လုပ်နေတော့ပင်တန်းစင်ရဲပြီးတော့အမောတာဆိုင်တော့တယ်ကျမရဲ့ပရမသဘောကိုမြင်အောင်ရောက်အောင်မြင်သိပြီးကြည့်နိုင်တဲ့အတိတ်မရခဲ့ပါဘူးရှုဆိုတော့အခုဝိပဿနာလုပ်ဆိုတာရှုပါမှာရှုနေတဲ့အပိုင်းပေါ်မှာစောင့်ကြည့်ပြီးတော့ရှုတဲ့အတိတ်လေးသိဖို့ကလေးရှုသွင်းလိုက်လို့ရှုတဲ့အခါလေးမှာသတိပြုရမှာကနာဒီဝလေးလေရှုထုတ်တဲ့အခါမှာရှုထုတ်တာလေးကိုသတိပြုရမှာကနာဒီဝလေး။အဲဒီနာဒီဝမှာအာယုံလေးစက်ပြီးကြည့်လိုက်တော့ရှုသွင်းတော့လေလေကိုရှုတာဆိုပေမဲ့လေကိုကြည့်ရတာမဟုတ်ဘူး။ရှုထုတ်တော့လေလေကိုရှုထုတ်တာဆိုပေမဲ့လေကိုကြည့်ရတာမဟုတ်ဘူး။ရှုဆိုတော့အဲဒီရှုသွင်းတဲ့သဘောလေးကိုကြည့်တဲ့အခါရှုသွင်းလိုက်တဲ့ဒူးတဲ့ခြိတဲ့တွန်းတဲ့လှုပ်တဲ့အလိုပြောပြောကိုနားလေတဲ့စိုက်ပုံနဲ့ဆက်လိုက်ပါရှုသွင်းလိုက်တဲ့ကြီးတဲ့ ဒါလေးပဲစိုက်ဖို့ပြောလိုက်တာသဘောတရားလေးက၄နောက်ကိုမလိုက်တော့ဘဲနဲ့အဲ့ဒီ၄ရက်ဆူတင်းမှုကြောင့်ဝါရဒလေးရဲ့တိုးတဲ့ခြိတဲ့တုတ်တဲ့ပြီးတဲ့သဘောလေးကိုသိအောင်ကြည့်တာပြီးရှုတာပါမိမိတို့ရဲ့၄အစာဆုံးကိုလိုက်ပြီးတော့ကြည့်ရတဲ့အလုပ်ကရှုနေတာအခုရှုဆိုတော့သဘောတရားလေးကလေးကြည့်တာလည်းမဟုတ်တော့ဘူးနောက်ကောင်းလာပြီးကြည့်တာလည်းမဟုတ်တော့ဘူးသဘောတရားဝါးလေးကတော့လာဒူတာလောက်တာအေးတာဒီသဘောလေးကပေါ်နေတယ်အဲ့ဒီသဘောလေးဒီမိမိတို့ခန္ဓာအပေါ်မှာမြင်အောင်ရှိတော့နောက်ကောင်းလာပြီးကဟိုအဲ့ဒီဒူတော့လှုပ်တော့ဖြည့်တော့ဒီသဘောလေးကခန္ဓာကိုယ်နဲ့ခန္ဓာလေးပွဲသွားတယ်လို့ရှူရမယ်ရှူရမယ်ပွင့်သွားတယ်ရှူရအပေါ်မှာမြင်ရမှာကလှုပ်တာဒူးတာပြေးတာသဘောလေးပဲအထင်မပါဘူးငါတို့သူတွေပုဂ္ဂိုလ်တော်ဝင်တယ်ဝင်ဆက်ပြန်မလို့တော့ဘင်းနေဓမ္မသဘောဆက်ဆက်ကိုမြင်သိလာတော့တယ်အဲ့ဒါလေးကိုအာရုံပြုကြည့်နော်အာရုံတစ်ပါးရှိလို့များစီနေရှူထုတ်ပြန်တော်လေးပဲတဲ့ရှုထုတ်တဲ့အခါမှာအသက်ရှုထုတ်လိုက်တယ်လို့ပြောပြနေတယ်။တကယ်ရှိတဲ့အခါကျတော့ရှုထုတ်တဲ့အနေကိုကြည့်တာမဟုတ်ဘူး။ရှုထုတ်တဲ့အခါမှာနှာခေါင်းငါးတိကြီးကိုကြည့်တာမဟုတ်ဘူး။အဲဒီရှုထုတ်တဲ့သဘောလေးအပေါ်မှာအာယုံလေးစိုက်ပြီးရှုတဲ့အခါမြင်ရမှာကဒူတာ၊ခြိတာ၊လှုပ်တာ၊နှွေးသွားတာအကိုကြည့်ရမှာ။ဟောတရားဆိုတာကအခုလိုခွဲခွဲခြားခြားသိချာပြီးပြလိုက်တော့လေ။ရှင်းရှင်းလင်းလင်းပွက်ပွက်ကွင်းကွင်းကိုသိနိုင်နေနိုင်ပါလေ။တရားဆိုတာကသဘောမပေါက်ရင်သာဖြစ်နေတာပါ။သဘောပေါက်တော့လည်းရှိပါလား။အမှန်တန်လွဲပြီးတော့ဖြစ်ရောက်တဲ့ပရမတ်သဘောကိုဉာဏ်ကရောက်အောင်ကြည့်တတ်သွားလေ။အဲ့ဒီလိုအတိအမြင်ကိုရောက်အောင်လို့အချိန်လိုတွင်မှကြည့်လာနိုင်ရင်၎င်းနာတိလို့ထင်ခဲ့တဲ့ပုံစံအချိန်မှမှဒိဋ္ဌိတွေမလာတော့ဘူးသဘောပေါ်လို့သဘောတရားလေးကိုကြည့်တတ်လာတဲ့ယောဂီရဲ့တန်တမ်းမှာအဲ့ဒီသဘောလေးပေါ်မှာပဲဉာဏ်ရအောင်ကြည့်လာနိုင်တဲ့အတွက်ကြောင့်မလို့ယုတ်တရားကြီးရဲ့ပရမတ်အမြင်ကိုဉာဏ်မှာချိန်လိုက်တဲ့အတွက်ဒိဋ္ဌိသင်သွားပြီဒီယုတ်တရားကြီးရဲ့သဘောကိုကြည့်တော့ရှုသွင်းတဲ့အခါမှာသဘောတရားလှုပ်တာလေးကလည်းသိတဲ့နေရာလေးရောက်ပြသွားတယ်ကြည့်တယ်ပြောတော့လေကြည့်တဲ့နေရာလေးရောက်ပြတော့။ဤတယ်ပြောတော့လေဤတဲ့သဘောလေးဟာရောက်ပြသွား။ပေါ်တဲ့နေရာမှာပြတ်တာနော်။တက်တယ်ဆိုတာပြတ်တာပြတ်တယ်ဆိုတာသိတာ။ဘာလဲပြောပြောပြုစုပါလေ။တဏှိပြောရင်နဲ့ဖြစ်ပြပါလေ။အဲ့ဒီသဘောလေးကိုမြင်ဖို့အတွက်သတိရှိရလေ။ဝရိယရှိရလေ။ပညာသင်ရရှိရလေ။အောင်းနတ္တမဘက်မှာအရှိဉာဏ်လေးပေါ်သွားပြီလေ။အဖြစ်တရားလေးပေါ်မှာရှူတာနဲ့ရှူတာလေးပွဲသွားတော့သဘောတရားအမှန်လေးပေါ်မှာငြင်းရောက်လိုက်တဲ့ယောဂီရဲ့တန်တန်မှာဝမ်းမြောက်စရာကောင်းလာတာလည်းဘုံလုံးကဖိလိတာလေးတောင်းကျမ်းခဲ့တဲ့စိတ်ညစ်ခင်းမှုပင်မမှုစူပန်မှုဆင်းရဲမှုပူလောင်မှုတွေမှန်မများစိတ်မှာကင်းစင်သွားတယ်ပေါ်တဲ့ဓမ္မလေးပေါ်မှာသဘောလေးကိုဉာဏ်ရောက်အောင်ရှုခိုက်ရှုခိုက်ပြီးမှလှုပ်တာလေးပေါ်နေသိလိုက်ခြင်းဤတာလေးပေါ်နေသိလိုက်ခြင်းရှုတဲ့အချိန်မှာဒီသဘောလေးကိုရှုတာကိုကြည့်တာမဟုတ်ပဲရှုတဲ့သဘောနဲ့သိအောင်ကြည့်လိုက်တော့ဒီမှမပါတော့ဘူးနှာခေါင်းကဒီမှကိုမပါတော့ဘူးသဘောတရားလေးပုံမှန်နဲ့သိတဲ့အသိလေးကသင်ကျင်ရတဲ့အတွက်ပုံတိုင်းပုံတိုင်းလေးကိုသတိရှိတော့သိလာတယ်ဝိရိယရှိတော့မလွတ်ဘူးဉာဏ်ရှိတော့ဓာတ်ရုပ်တရားပဲလို့သင်ကျင်လိုက်တယ်ပုံရဲ့နေရာလေးမှာပြတ်ပြတ်နေတဲ့အမှုညာလေးကိုသိမြင်လာတယ်မိမိစိတ်ကိုမိမိကျင့်တဲ့ဆရာကောင်းအောင်ဝမ်းမြောက်ဆရာကောင်းအောင်ကျင့်လို့ဆရာကောင်းအောင်လို့သတိထားမိလိုက်တာကသတိဝိညာဉ်ပညာနဲ့အစဉ်တန်သာရှင်လိုက်တာဖြစ်နေရှိသွားတယ်။ဆရာရှင်ရဲ့အလိုတော်ကြောင့်ရှုဉာဏ်ဉာဏ်နဲ့ကောင်းစွာရှုသိသွားတဲ့အသိသိသွားတယ်။ရှုသိတဲ့အချိန်မှာဒီသဘောကိုသိတယ်လို့လေရှုထုတ်လိုက်ကြတော့လေမျိုးကိုရှုထုတ်လိုက်တာတော့ရှုတာကိုလိုက်တာမဟုတ်ပါဘူးတဲ့။ရှုရမှာဆိုတော့ရှုထုတ်တဲ့အခါမှာလည်းနှာခေါင်းနာပြီးမြင်ရမှာမဟုတ်လေဆိုတဲ့အတန်းကြီးတော့ဘုံဝိလောက်ကိုလိုက်ရမှာမဟုတ်ခြိတဲ့နေရာလေးခြိလိုက်တော့သုတ်သွားတယ်ဒူးသွားတယ်ခြိသွားတယ်နှွေးသွားတယ်ဆိုတဲ့သ သဘောတဘာဝလေးပြသွားတယ်။အဲ့ဒီသဘောလေးကိုစတိရှိတော့သိလာ။ဝရိယရှိတော့ဒုက္ခလည်းမလွတ်ဘူး၊ထိတာလည်းမလွတ်ဘူး၊သုတ်တာလည်းမလွတ်ဘူး၊ငွေတာလည်းမလွတ်ဘူး။ဒီပုံမှာရှိလိုက်တဲ့အခါမှာဒါရုပ်တရားပဲလို့ငါကောင်းသူကောင်းစိတ်တုံးတဲ့အမြင်ကဒိဋ္ဌိကိုသင်ကျဲသွားတဲ့ပညာသင်္ကေတပါသွားတယ်။အဲ့ဒီပုံမှာဆက်လက်ပြီးနှလုံးသွင်းဆင်ခြင်လိုက်တဲ့အခါမှာဒီသဘောလေးကပေါ်တဲ့နေရာမှာပဲသူ့သဘောလေးလည်းပြတ်သွား။ရှိသဘောလေးလည်းပြတ်သွား။မွေးသဘောလေးလည်းမရှိတော့ဘူး။မရှိတာပဲပြောပြော၊ပြတ်တာပဲပြောပြော၊တက်တာပဲပြောပြော၊ရှစ်ပြက်ကိုပြောလိုက်တာလေ။အဲ့ဒီသဘောကိုဆင်ခြင်တတ်တဲ့အတိဉာဏ်ကိုတန်တန်လေးသိရောယောဂီတို့ရဲ့တန်တန်မှာနတ်ဓမ္မဘက်ကရှိလိုက်တော့အရှုဉာဏ်ဟာအတ္တကိုအားရပြတ်သွားပါလေ။အရှုကယုတ်တရားပေါ်မှာနှလုံးသွင်းပြီးရှိနေတာနော်။လာလို့ကဒါကိုမသိတဲ့အတွက်ကြောင့်လို့ဒီနောက်ကိုလိုက်ပြီးတော့မောလိုက်တာသင်္ကန်းလိုက်တာအသက်ရှင်ကျက်လိုက်တာနဲ့သူ့ရဲ့တန်တန်မှာပြိလိတာတွေအညစ်အကြေးတွေလူလိမ့်ပြီးတော့တရားရှုရတာကိုပဲဆန်ကြပြီးအောင်းနေခဲ့တာအခုတော့ဆန်မကြပါလားတကယ်လည်းပြန်ကြည့်တဲ့အခါကျမှဒီသဘောကိုမြင်ရှင်းပါလားတကယ်ဆန်ကြတဲ့အဖြစ်ရတယ်မိမိတို့သဘောရှင်းတဲ့နော်တရားဆိုတာသဘောပေါက်အောင်ရှင်းပြနိုင်ရင်အလွယ်တကူမြင်ပေါ်လိမ့်မယ်သဘောတော့မရှိရနိုင်ဉာဏ်ပေါ်ဖို့ဆိုရပါဘူးခြေရောက်တဲ့အတိကိုပရမတ်စိတ်အောင်မြင်လို့လည်းမလွယ်ပါဘူးအခုယောဂီများအတွက်ခြေတိုင်းကနေပြီးတော့ယောဂီသွားတာအခြေခံလို့ပြောပေတယ်အဆုံးတိုင်အောင်လည်းဒီသဘောကိုလည်းမြင်ရပါလားအခြေခံမှမပိုင်ရင်အဆုံးရောက်တဲ့အမြင်မျိုးကိုပိုင်ပိုင်နဲ့သိနေဖို့ခေရပါမလဲအခြေခံပိုင်းလေးကလည်းသဘောရှင်းအောင်ပြောပါတာပဲလက်ဆုံးပိုင်းကလည်းဒီသဘောရဲ့အဆုံးကိုမြင်ကြည့်ရတာပဲ။ဟောဓမ္မဆိုတာကဓမ္မတက်တက်ပြတ်နေတာကိုမြင်ကြည့်ရတာကယုတ်ဓမ္မနန္ဓမ္မပဲရှိပါလား။အာယုံဖြစ်နေတဲ့နန္ဓမ္မဘက်ကအခုအရှုဉာဏ်လေးနဲ့အရှုကအာယုံဘက်မှာယုတ်ဓမ္မကြီးကြတိုင်းကြတိုင်းကိုကြည့်လိုက်တာဟာရှုသွင်းတဲ့အခါရှုထုတ်တဲ့အခါဒီသဘောလေးကိုခြေခံထားပြီးအာယုံဆက်ကြည့်လိုက်တဲ့အခါကျမှတကယ်သိမြင်ရမှာကရှုတဲ့နောက်လိုက်ရတာမှမဟုတ်ဘူး။ရှုတဲ့ရှုတဲ့သိရမယ်အတိလေးကိုရှုရမှာလားလို့ဒါကိုပွဲများအောင်ဖက်ချားပြီးနားလည်လိုက်ပါအလုံးအရေးကြီးတဲ့စကားလေးတစ်လုံးဒီရုပ်ရည်များအတွက်ခရီးပတ်တော့တွင်သွားတယ်ဆိုတာရှုရင်းရှုရင်းနဲ့ပေါ်ရှင်းလာပြီနဲ့ပိုင်ပိုင်နဲ့နိုင်မြင်သိနိုင်တဲ့အမြင်လေးတွေကိုကိုယ်ကိုယ်ပြပြကိုယ်ကိုယ်ဆက်ချာသိလိုက်ရတဲ့အတွက်အမှတ်တမ်းပို့ပြန်သွားတယ်ဒီအတိလေးတွေကိုဉာဏ်ရှင်းပြီးခုခန္ဓာပြန်ကြည့်တော့လေတကယ်မြင်ရမယ်အတိအားပါပါပြီပေါ်ရည်များဆက်ခါလေးတွေကိုမြင်လိုက်မြင်လိုက်မှာကိုယ်စိတ်ကိုပြန်ကြည့်ပြီးကိုယ်နာမ်ဘက်ကပြန်ကြည့်လိုက်အရှိတ်ဉာဏ်ဉာဏ်ထားရေအဲ့လိုနဲ့တည်ရင်တည်ရင်ကနေရုပ်တရားလေးတွေရဲ့တိမ်ဝှက်သွားတဲ့အမှုရာကြောင့်ရှုရင်းရှုရင်းကနေရှင်းသွားရေရှုပြန်မရှိဘူးလို့ဖြစ်သွားရေအဲ့ဒီသင်္ခါမဓာတ်လေးကိုအာရုံတွေပြည်နေတဲ့အသည့်ရှိတယ်နော်ဒီပြည့်တဲ့အသည့်နာမ်ဘက်ဒီကဲရှုကပြန်ပေါ်နေတယ်ဓာတ်ကိုတရိရှိတော့ပြည်လိုက်တယ်ဝရိယရှိတော့မလွတ်ဘူးသင်္ကန်းစင်ကြီးလေးတည်းရတော့ခုကြည့်ခုမရှိဆိုတော့ခုစိတ်ပါဘလားသင်ကျေသွားတယ်ဆိုတာသတိဉာဏ်ဉာဏ်ကြီးသွားလို့လေလက်ကတော့မသိတဲ့အခါမောဟနဲ့ခုလိုက်ရှားပြီးလိုက်ရှားနေရှားနေတယ်မြင်နှွမ်းနေတယ်စိတ်ရဲ့နာမတဲ့မှာအရှိတ်ကံပေါ်တာကိုမသိတဲ့အတွက်ဒီလေးစားပြီးဘလတ်သာမှတောင်းကျန်ဖို့ဝင်ပြီးမြင်နှွမ်းအောင်လုပ်သွားတယ်ဆိုတာအခုလိုရှင်းကြလိုက်တော့ကွက်ကွက်ပြင်းပြင်းပေါ်ပေါ်လင်းလင်းသူရဲ့စိတ်မှာခုနန္ဒမအပိုင်းမှာနေရာယူရမယ်အခြေအနေလေးကိုသဘောပေါက်သွားပြီ။ဒါကြောင့်မလို့အာယံတစ်ပါးစိတ်မသွားမယ်နဲ့ယောဂီတိုင်းယောဂီတိုင်းသူစားပြစမ်းမှာကိုမြင်ကိုသိရမယ်အရှိတန်တရားဒီတပါးတစ်ခါမဟုတ်ဘူးနော်။ပေါ်နေတဲ့တရားလေးပေါ်မှာသဘောရှိတယ်။အာယံလေးဆိုင်ပြီးကြည့်တတ်ဖို့ကအရေးကြီးပါလေ။ခန္ဓာကတော့အခြေအနေပေါ်နေမှာနော်။အဲ့ဒီပေါ်လာတဲ့ခန္ဓာရဲ့ယုတ်ကအရှိတန်ကိုအဲ့ဒီသာပြီးကြည့်လို့နာတိဝါမမတွေ့နာတိဝါမမမြင်နာတိဝါမရှိလို့မရတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ဉာဏ်ကြီးရဲ့လက်ခါနေတဲ့တုံခါနေတဲ့သဘောလေးကိုသိပြီးရင်ဒါကိုရှိလို့ရတယ်လေဉာဏ်ပတိကြည့်ရမှာမဟုတ်ဘူးဉာဏ်ပတိကိုအာရုံစက်ရမှာမဟုတ်ဘူးပေါ်နေတဲ့သဘောလေးကိုရှိရမှာဒါကိုလည်းရှိလို့မရဘူးဆိုရင်ကိုယ့်ရဲ့ဖြစ်တွေ့တဲ့အပိုင်းလေးတွေမှာနာရကျင်နာဆူရာပူရာပြီးတာပေါက်လာသုံးနာခုနာလေးတွေကနေရာအနှံ့မှာရှိတဲ့ဘိုင်းလေးမှာသင်္ကေတမဟုတ်တမျိုးပြောပါလေ။အဲ့ဒီပြောတိုင်းပြောတိုင်းလေးကိုပုံကန်ခြေတွေပြန်ပြီးတော့သဘောပေါ်လေးမှာသတိရှိလို့ဒီကားလေးပရိယာရှိလို့မလွတ်ဘူး။ပညာသင်္ကေတလေးရှိတော့လေဒီကမာလေးပေါ်မှာသင်္ကေတတဲ့ဒီကိန်းပြီးတော့ဝင်သွားပြန်လေ။အဲ့ဒီယောဂီရဲ့တန်တန်မှာနန္ဒမဘက်ကအရှင်ယံပြီးသင်္ကေတအားကောင်းတဲ့အတွက်ဤလေတာအမြင့်ကြီးတွေကိုငြင်းခွင့်မရအောင် ပေးထားလိုက်ပြီဒါဒီပြင်ကျက်ရှင်ဟောကြားပေးတဲ့ဓမ္မတရားတော်နဲ့အမီတော့ရောက်ပြီးကန့်ကြားကိုကောင်းစွာတွေ့ရတယ်မိမိရှိနေတဲ့အရှိကအာယုံတတိချံ၄ပါးမှာဘယ်တတိချံကိုပဲရှိရှိကိုမြင်ရတဲ့အမြင်မှာနာမပက်ကအရိပရိယပညာဒီစဉ္ညာရှိရတယ်အဘိဓါတော်နဲ့လောဘဒေါသကိုသိရမယ်ဟောဒီမဲ့ရပြည့်ကြီးပါလားတကယ်ဉာဏ်ကြီးရင်တကယ်ကိုပြေပြီးသားပါလားတကယ်ဉာဏ်ရှိတော့လေမပြေနိုင်တဲ့အစဉ်ဟာချူရင်းချူရင်းနဲ့ကိုပြန်ပြန်ပြီးဝင်လာတာပြိမ်ခန်းနေတဲ့အတွက်ကြောင့်မလို့ပြင်လို့ပြရတယ်ကျင်းရပါလားဒါဒီပင်ငါတို့ဖတ်တော့ဉာဏ်ဒီလိုဖြစ်ရတာလည်းပြီးတော့မူလအခြေခံပိုင်းမှာရုပ်ပြီးခဲ့တဲ့တရားချူွယ်ပေါ်ပြီးခဲ့တဲ့တရားမူလကံထံကိုသာနာပါဏပြီးတဲ့နေရာမှာချူတာနဲ့ချူတာမပွဲလို့ပါလားအခုတော့မှချူရဲ့ချူတာဒီချူတာပဲရှိတယ်ဆိုတာကတူတာပြည်တာမိတာပြည်တဲ့သဘောကိုရှိတာပဲတဲ့လို့ပြောရပြီးတော့သဘောအမှန်ဉာဏ်ရအောင်လို့သတ္တကပြောတာဒီကိုကိုယ်နဲ့စပ်ပြီးပေါ်နေတဲ့တရားလေးကိုရှိရင်ဒါကယန္တပနာပါအဲ့ဒီအာရုံလေးကိုပြုပြီးတော့သံသားတဲ့အတိုင်းမှာဝန်တာသွားခြင်းဝေဒနာရဲ့သဘောကိုသိဝန်နေသွားခြင်းဝေဒနာရဲ့သဘောကိုသိဒီလိုဝေဒနာတို့သိလိုက်တဲ့အချိန်မှာသူကစိတ်ထုတ်သွားပုဂ္ဂိုလ်တော်ကသုံးတာဆိုင်သွားပြီအဲ့ဒီစဉ်နဲ့အမြင်လေးတွေနဲ့အတိပရိယပညာသိညွှန်ပြတဲ့ခါသမမုခင်ရဲ့သာဝန္တာရဲ့သူဝန္တာရဲ့ပုဂ္ဂိုလ်ဝတ္တဝန္တာရဲ့ဆိုရင်တော့ဒီပုဂ္ဂိုလ်ရဲ့တဏ္ဍမှာဒိဋ္ဌိကိတာမြေကြီးကြောင့်တော့ပါလေလာပါပဲဒေါသလေးလာပါပဲဆင်းရဲကပေးရတဲ့အတိုင်းပါပဲဆိုတာကိုသူကသဘောရှင်းအောင်ဉာဏ်ရအောင်ခါတာပရမတ်ကိုဉာဏ်အောင်သိနိုင်တဲ့အတွက်သိနိုင်ရပါလားဆိုတာလေးကိုအဖြေမှန်သိသွားရင်အရှိကပေါ်လာတဲ့ဉာဏ်လာရဲ့ခါသားမှုလေးမှာဝန္တာနဲ့ရှိနေအောင်ဝမ်းနေလေရှိနေအောင်စိတ်မှာပေါ်တဲ့တရားလေးပြဋ္ဌာန်းပြီးတော့ပေါ်တဲ့နေရာမှာပဲထုတ်ပြသွားတဲ့မျိုးတွေကိုအာရုံစိုက်ကြည့်ရင်ဝိညာဉ်ရဲ့သဘောအမှန်တည်းနဲ့ဖြစ်ပြပါလေနတ်စုံမှာဖြစ်လို့ပြိပိယပညာနာရှိကတည်းကပေါ်ပါလေနော်အဲ့လိုနည်းနဲ့ထူထားသွားရင်ဝိညာဉ်ကလည်းဝိညာဉ်ပေါ်မှာအတိမှန်မှရပါလေစိတ်ဆိုတဲ့ဤတဲ့တရားပေါ်မှာလေသင်ကျဲတဲ့အတိတိကမြင်တော့အောင်ဒေါသတွေဒေါသတွေမာနတွေသိချင်မှုတွေခံနေမှုတွေရဲ့တရားတွေကလည်းသံမှုသံမှုကိုယ့်ရဲ့တတ်တာအမှန်တရားနဲ့စိတ်ရဲ့သဘောထားလေးကိုသတိထားကြည့်လို့သတိပိဋကကိုသိနေရင်ဒါကတူတူပုဂ္ဂိုလ်တ attva ဆိုတဲ့ဉာဏ်သက်တဲ့အမြင်လေးကခန္ဓာဘက်ကပြောတဲ့ပြောတဲ့အတိမှန်နဲ့သွားရင်သိရှိဖြစ်ပြီးသားပါဒီစိတ်တွေကလည်းအကြောင်းရှိလို့ပေါ်လာတာအကြောင်းလည်းပုံရောလူကျင်မှုလောကလေးတွေပြတ်သွားတာပဲမကျင်တတ်မှုလောကလေးပြတ်သွားတာပဲဆောင်းရတဲ့မာနလေးပြတ်သွားတာပဲပြေပြေနဲ့မောဟလေးတွေပြတ်သွားတာပဲ။ဘာကြီးရဲ့သိချင်တဲ့သဘောတရား၊ဈာန်မိတ်တာတွေညံ့အောင်ပါလေပြည့်စုံတဲ့သဘောကိုပရိဝရိယပညာနတ်မရှိပါတဲ့ကပေါ့စွာသိရင်လောကဉာဏ်မှုတွေ၊သောတာဉာဏ်မှုတွေ၊ဤတွေကဉာဏ်မှုတွေကတော့ပဲအရှိဉာဏ်လေးကအရှိကပေါ်တိုင်းပေါ်တိုင်းကိုပေါ့စွာအာရုံပြုပြီးသိနိုင်ရင်ရုပ်ပေါ်လေရှိတတ်တာ၊ဝေဒနာပေါ်လေရှိတတ်တာ၊စိတ်ပေါ်လေရှိတတ်တာဒီသဘောတရားသမာဓိယုတ်ကြည်လည်းဖြစ်ပြပါပဲဝေဒနာရှိတယ်ဖြစ်ပြပါပဲစိတ်ရှိတယ်ဖြစ်ပြတယ်ဆိုတော့ဓမ္မသဘောကြီးရဲ့ဖြစ်ပြကိုပေါက်ဆောင်မြင်သိလိုက်တော့ဓမ္မလူပဒနာကဆိုင်ပါပြီ။ဟောသတိချန်ပြီးပါမှာတကယ်တကားပဲပြန်ဆန်းတဲ့အတိကပရမတ်ကိုမြင်ရဖို့ဖြစ်ပြကိုမြင်ဖို့သဘောတရားလေးတွေပေါ်မှာအကြောင်းရှိလို့ပေါ်လာတဲ့ဓမ္မသဘောမြင်ကိုဉာဏ်ရအောင်ကြည့်လိုက်နိုင်ရင်တဲ့နဲ့ခါပြီးအလုံးကိုအလုံးပြန်လာတယ်ရှုလိုက်နိုင်နေမှာလားဆိုတာကိုဒီကျင်အားကောင်းစွာနဲ့အနုဉာဏ်ရေးရှင်းအောင်ပြောထားတဲ့အတိုင်းရှုတာနဲ့ရှုတာကိုပွဲအောင်ပြင်ပြီးတော့ရှုရမယ်အမြင်လေးတွေပေါ်မှာအတိမှပြင်ပြီးခန္ဓာကပြောတဲ့ပရမတ်သဘောလေးတွေကိုဉာဏ်ရအောင်သူသာရှုပါအထောက်ပြနေကြ